စ်စစ်နိုင်ငံပဲရစ်မြို့တော်ကနာမည်ကျော်နော်တာတန်းဖျားချောင်းအနီးရဲရဲရှိသူကိုဒီကနေ့ပဲလူတစ်ယောက်ကတက်ခတ်ခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်တက်ခတ်သူကတော့ရဲတွေကပြစ်ကပ်ဖမ်းဆီးလိုက်ကြောင်းလည်းပြည်သူနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်မကြာသေးခင်နှစ်တွေအတွင်းအစ္စလမ်အစိုးရဝါရီတွေရဲ့အကြမ်းဖက်တက်ခတ်မှုတွေဇက်တိုက်ဆိုးလို့ကြုံရတဲ့ပြည်သူနိုင်ငံမှာလွန်ကျွေးတင်းကျပ်ထားတဲ့ကြားကပဲတက်ခတ်မှုကြုံရတာပါအမေရိကန်ဆိုရယ်ကွန်ထရက်ဝန်ထမ်းတူကိုလျှို့ဝှက်တဲ့အချက်လက်တွေအွန်လိုင်းသတင်းဌာနတစ်ခုကိုပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှတမ်းပြီးမဲဆန်နရှင်နဲ့မက်ပုံတင်တဲ့စနစ်ကိုရုရှားစစ်တောင်းလိုင်းရေးတွေဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လျှို့ဝှက်မှတမ်းနဲ့ပတ်သက်လို့ The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအနေရှိတဲ့တိုင်းပြည်ရေးလို့ဆိုရနိုင်ငံတွေကလာရောက်မဲ့သူတွေပေါ်ပြည်ဝင်တားမြစ်မဲ့ကြောင်းမနေ့နောက်ပိုင်းကပဲ Twitter ဆန်နဲ့နာကနေထပ်မံပြောဆိုလိုက်ပါတယ်။မွတ်စလင်အများစုနိုင်ငံကနေဝင်ရောက်လာသူတွေကိုပြည်ဝင်တားမြစ်မဲ့သူ့ရဲ့မူရင်းအမိန့်ကိုဟန်တားဖို့နေရာကမှာအများကြီးလုံးလို့မဖြစ်ဘူးဆိုပြီးတော့လည်းပြောဆိုခဲ့တာပါ။